်ရှင်ခင်ဗျာမြမပြည်သူတော်တော်များများကတရုတ်နဲ့ပူပေါင်းပြီးတော့စီးပွားရေးလိုရမှာမကြိုက်ကြပါဘူးဒါဖြစ်ရင်မြန်မာနိုင်ငံအတွက်တခြားရွေးချယ်စရာနည်းလမ်းဘာလဲဆိုတာကိုအဓိကကျွန်တော်မြင်နေပါတယ်အဲတော့စီးပွားရေးပညာရှင်တယောက်အနေနဲ့စီးပွားရေးနားလည်တဲ့လူတယောက်အနေနဲ့တော့ဘယ်လိုမြင်ပါလဲအချင်းချင်းပြောပါအောင်ခင်ဗျာတရုတ်ရဲ့ညီညီညွတ်ညွတ်မှုတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်မြန်မာလူထုကတရုတ်ရဲ့ညီညွတ်ညွတ်မှုကိုသိသဘောမတူဘူးဆိုတာပါတယ်ပေါ့မြန်မာတကယ်တော့သူတို့ဘဝအကျင့်ကျင့်တွေကိုရင်းပြီးတော့မကြိုက်တာပေါ့လေဒါကလည်းသူတို့မှားတယ်လို့တော့မဆိုနိုင်ဘူးသို့တော့မြန်မာလူထုရဲ့ဒုံးတွေကတခြားရေးစရာရှိလို့မကြိုက်တာမျိုးတော့ဒီမှာမရှိဘူးသူတို့မကြိုက်ဘူးဆိုရင်မကြိုက်တာကိုပဲသူတို့စောင့်ပြီးတတ်တယ်ဆိုတော့တရုတ်ရင်းနှီးမြှုပ်နှံမှုကကျွန်တော်တို့ရဲ့လက်ရှိအခြေအနေကရှောင်ဝဲလို့မရတဲ့အနေအထားရောက်နေပြီတဲ့မကြိုက်ဘူးပေါ့ဆိုတော့ဆိုင်ရည်ကြီးကဆိုကျွန်တော်တော့မြန်မာကြီးစရာမမြင်ဘူးဂျပန်လိုကိုရီးယားလိုအာဆီယံလိုဒီလိုမျိုးနဲ့မျိုးနဲ့အတူတရုတ်ရင်းနှီးမြှုပ်နှံမှုကိုကျွန်တော်တို့ကရင်ဆိုင်ရမှာပဲဆိုတော့အဲ့ဒါကိုကျွန်တော်တို့ဘက်ကနေရာလိုကြဖြစ်အောင်ဘလောက်ဖန်တီးနိုင်လဲဆိုတာကအရေးကြီးတယ်လို့ကျွန်တော်ပြောတယ်ဒီနေရာမှာတော့ဟိုအစိုးရရဲ့ခန္ဓာအင်းဆောင်တဲ့လူတွေရဲ့ခန္ဓာကပို့ပြီးတော့အရေးကြီးပါလိမ့်မယ်
အစရှိအောင်ဆက်ခင်မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်နေတယ်ဒီမိုကရေစီနိုင်ငံကိုသွားနေရဆိုတော့ဒီမိုကရေစီတစ်ခုမှာစီးပွားရေးစနစ်ဒီလူထုထောက်ခံမှုကိုမရရင်အောင်မြင်နိုင်တဲ့အလားအလာရှိရသလားလူထုထောက်ခံမှုမရဘဲနဲ့ဆွတ်လုတယ်ဆိုတာဟာတဘောကျပါရဲ့လားခင
်အတိုင်းတာတစ်ခုဒီပဲလူတွေကဒီခံနေမှာစီးပွားရေးရတာအတိုင်းတာတစ်ခုကျော်သွားရင်လည်းစီးပွားရေးအဆင်မပြေတာဟာဒီခံနေကြမှာအောက်တော်ဖြစ်လာတယ်အင်းမှာကိုယ်လည်းလည်းကြိုက်စီတလည်းခိုက်စီနော်ဒီလိုမျိုးဖြစ်လာအောင်ကိုကဘာလုပ်နိုင်လဲဆိုတာကပိုရေးကြည့်ပါလေ
အိမီဂျင်ကမ်ဘောဒီးယားရောလာအိုစ်တို့ဟာတရုတ်ရဲ့စီးပွားရေးဆွမ်းမှုကြောင့်ဖုန်ဖြူမှုရှိလာတယ်သူတို့စီကစီးပွားရေးဖုန်ဖြူမှုကိုကကွန်မရှင်နဲ့သဘောပြပါရလားအကြိုက်တွေ့ပါရလားခင်ဗျာအဲတရုတ်ရဲ့ပံပိုးမှုနဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဖုန်ဖြူတူတဲ့နေပုံစံကိုဘယ်လိုသုံးသပ်လို့ပါလဲအိနိုင်ငံတွေကို
ဒီလိုမျိုးမျိုးပြောရင်တော့ကျွန်တော်မကြိုက်ဘူးဗျာကမ္ဘာလူကြီးရဲ့စိတ်ဉာဏ်စိတ်ထားကသမီးရဲ့ရက်ခတ်စားမယ်အေးအေးနေခြင်းလေဆိုတော့ကိုယ်လုံလောက်မှုကိုယ်ရဲ့ဥစ္စာဒနာမဟုတ်တဲ့အေဂျင့်တာရဟုတ်ပါလေဒါဘယ်ဟာရေးမလဲဆိုတာကျွန်တော်တို့စဉ်းစားလို့ပါတယ်ကိုယ်လောက်ကမ္ဘောဒီးယားလမ်းကြီးကိုမတော်ဘူးတော်တယ်ချင်းပါလို့မယ်ပေါ့လေကိုယ်လည်းပြောရင်လက်ရှိသွားနေတဲ့ဥစ္စာကိုစိတ်ကြိမ်မတွေ့သေးတာတော့မှန်လေဒါနဲ့ကျွန်တော်မှအခွင့်အရေးရှိနေတယ်ကိုကျွန်တော်ယူဆတယ
်ခွင့်အရေးရှိနေဆိုတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးတချို့စီးပွားရေးပညာရှင်တွေသုံးသပ်ခဲ့တဲ့ဟာတွေကိုအခုလည်းလူရကိုကားပြီးပြောကြတယ်။ပမခဆင်းလေးဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးအဓိက drug money ဝေးစရာရတဲ့ပတ်စံတွေတော့တွန့်ချုံပြီးပြောခဲ့ဘူးရာကိုလည်းကြားဘူးဖတ်ဘူးပါပဲ။အဲဒီနောက်ပိုင်းမှာလည်းပဲသဘာဝတန်ဇရာတွေကိုရောင်းစားတဲ့စီးပွားရေးရှိတယ်။အဲဒီမွေးစရာရတဲ့ပတ်စံတွေကိုမွေးချူလုပ်ပြီးတော့သုံးတဲ့ဟာရှိတယ်။အဲဒီလုပ်ငန်းတွေကိုလည်းပဲခူနီလို့ခေါ်တဲ့အနာရှိသူတွေနဲ့လေနံပါတ်3နဲ့2ကလက်တွေ့ပြီးလုပ်နေရတယ်လို့ပြောပါတယ်ဆိုတော့အခုဒီလိုအခြေအနေကနေပြီးတော့ခုနကကွန်မရှင်ပြောတဲ့အခွင့်အလမ်းမျိုးဆိုတာဘယ်လိုအခွင့်အလမ်းမျိုးကိုညွှန်ပြီးတော့ပြောလို့ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီမူရီစီဝါနဲ့တခြားတရားမှုနဲ့စီဝါကြီးစုမုံမောက်ကိုနဲ့ဈာလေးမှာကျွန်တော်တို့မှာတစ်ခုထူးခြားတာကဒီရေဝင်စီဝါကြီးနဲ့တရားမှုဈာလေးမှာဒီအင်္ဂလိပ်လိုကလေးအီကနော်မီပေါ့နော်အဲ့လိုဈာလေးမှာဆက်ဆံနေကြလည်းရှိတယ်တော့ဒါလို့ရာဇကိုင်တွေနိုင်ရင်ကျွန်တော်တို့ဒီတိုင်းပြည်မှာလုပ်နေတဲ့ခွင့်လမ်းရှိတယ်ဥပမာဒါတော့ဟိုကျွန်တော်တို့စီးပွားရေးကော်မတီနေနဲ့ NLD ရဲ့စီးပွားရေးဘဝတော်ကိုကျူးကျူးကျဲကျဲခါကရောကျွန်တော်တို့ရဲ့ဆရာကြီးတွေဖြစ်တဲ့ဗကလာမြင့်လုံးဆရာကြီးအတင်းလုံးတွေညွန်နဲ့ငန်းကြောင်ပေါ့နော်ကျွန်တော်တို့ရဲ့ရှိနေတဲ့ပကတိအခြေအနေကဒီစိုက်ကျွေးရေးကိုအခြေခံပြီးတော့စိုက်ကျွေးမှုကြီးပေါ့နော်အဲ့ဒီအပေါ်မှာတို့ကတော့နေနော်အခြေခံဖြစ်တဲ့စားတော့ရေတော့ကင်းတဲ့ဆိုရင်ပေါ့နော်ဒါလေးပြည်သူလုံးလိုက်ပြီးတော့ပုပ်ပုပ်ကိုလည်းကျွေးနိုင်အပြင်ကိုလည်းထောက်ပံ့နိုင်တဲ့ရောင်းရောင်းမျိုးဟာကျွန်တော်တို့တွားနိုင်တယ်လို့ယူဆတယ်လက်ရှိလည်းသူ့အတူတူကျွေးနေတယ်ဒါနဲ့ဒီလမ်းကလည်းဒီဟာကိုဒီအားပေးပြီးတော့ဂျောင်းတင်ပြီးတော့တွင်းကြည့်ပါလို့ကျွန်တော်တို့မှမရှိသေးဘူးဆက်ဒီလိုရောင်းရောင်းမျိုးဟာကျွန်တော်တို့လုံးနေငောင်းနေလို့ဖြစ်တယ်နောက်တစ်ခုကဒီတော့ကိစ္စကဘာဝလောက်ွက်အသေးလေးတွေတူးချင်းလုပ်ငန်းလေးတွေအင်အားကလည်းပကတိရှိနေတဲ့ဟာကိုတွေ့တင်သွားတယ်။ဒါပေမဲ့အဲ့ဒီမှာတော့ ဒီဒါကိုတကယ်ဖြစ်အောင်လုပ်နိုင်တဲ့ပုံစံတမျိုးမျိုးတော့ကျွန်တော်တို့လုပ်ကြည့်လို့ရပါတယ်။အ
ဲဒီစီပွားရေးလမ်းကြောင်းအတွက်လူစုကိုပညာပေးတာလူအပ်တဲ့ပညာရှင်တွေကျွမ်းကျင်သူတွေမွေးထုတ်ဖို့ပညာရေးရဲ့ပံ့ပိုးမှုကမြန်မာနိုင်ငံမှာဘလောက်လှုပ်ရှားနိုင်ပါ့မလဲ
။အဲဒီလိုအခြေခံကတော့ကျွန်တော်မှမရှိသေးဘူး။ဒါပေမဲ့ဒီမှာပြည်သူရဲ့သဘာဝမှာထူးခြားချက်ကလက်မှတ်ကလုပ်ခွင့်ပေးဖို့သူတို့ကိုဖွင့်ပေးရင်ထက်တန်းရရတဲ့ဘဝတူကြာသူတို့ကိုယ်တော့ကိုရှာဖောက်နိုင်တယ်တဘာဝရှိတယ်ဒါလေးကိုပမိုင်းကြောင့်ရသိလာခဲ့တဲ့အခြေအနေအဲ့ဒီဟာကိုတွားလို့ရတယ်နောက်တစ်ခုကဒုနေကြမဟုတ်တဲ့ပုံစံမျိုးနဲ့ကျင်နေပြီးတံပိုးလို့ရတယ်ရရှိတော့အဲ့လိုဖြစ်ဘူးဒါပေမဲ့အဲ့ဒီအခြေအနေပြောင်းဖောက်ခဲ့ပြီးတော့ဒုနေကြမဟုတ်တဲ့ပုံစံမျိုးနဲ့တံပိုးပေးနိုင်နေဆိုရင်နော်ဒီနေရာကတော့အားလုံးရဲ့အခြေခံပေါ့နော်ဒီနေရာကြီးတိဆောက်တာတစ်ခါကြောက်တယ်လို့ဒီဘက်ကလည်းပြည်ချပြည်သားအင်အားကိုကျွန်တော်တို့ရှာပြီးတော့သုံးနိုင်မယ်ဆိုရင်ကျွန်တော်အမြင်နဲ့ဖြစ်နိုင်ကြီးရှိရဲအလားလားတော့ရှိသေးတယ်လို့ကျွန်တော်ယူဆပါတယ်။
ဘုမင်းရင်ပြောတဲ့အဲဒီလမ်းဖွင့်ပေးဖို့ပံ့ပိုးပေးဖို့နေရာမှာဘယ်လိုအခက်အခဲတွေကြုံရပါလဲခင်ဗျာဘုပန်းကြီး။အ
ဲ့ဒါကတော့အဲဒီကိုအနည်း60ကျော်လောက်ဟိုဖြီးပြီးလာခဲ့တဲ့ကျန်းတရားကိုကျွန်တော်တို့မပြေမနိုင်လာတာအဓိကပဲ။ဒီအမြင်ဟောအတွေ့အဟောင်းတွေမှာပိတ်မှုနေတဲ့လူတွေကလုံးငယ်ငယ်နဲ့နေရာမှာရောက်နေပြီတော့ဟုတ်လားဒီကဲကြောင်းနေတာတွေလူတွေကသူ့ငယ်ငယ်နဲ့အချိန်မရောက်သေးဘူးဖြစ်နေတာအဲ့တော့အဲ့ဒီအတားစီကိုကျွန်တော်တို့ဆွေးပြတယ်အ
ဲ့ဒီစနေဟောင်းကိုထိုးဖောက်ဖို့အတွက်အဓိကအတားစီကဖွဲ့စည်းပုံကိုပြင်ဖို့လိုတယ်လို့ပြောခြင်းပါလားခင်ဗျာ
အဲ့လိုတော့မဟုတ်ဘူးဗျာဒီဖွဲ့စည်းပုံရှိနေပေမဲ့အဲ့ဒီဘောင်ထဲမှာကိုကျွန်တော်လုပ်နေတာလေအများကြီးရှိသေးတယ်နံပါတ်1နောက်တစ်ခုကအပင်တစ်ခုစပ်ဖို့ဒီကိုဖြတ်မှာကျွန်တော်တို့ပြေးမှာမဟုတ်ဘူး။အဲ့ဒီပြင်ရဲ့ယူတော့မှုတွေကိုကျွန်တော်ဖြတ်နိုင်တယ်။ဒီပြင်ဟာသူ့ဟာသူပြေးတော့မှာ။ဆိုတော့ဘယ်ဟာကအဓိကကြားတယ်နော်။အဲ့ဒီအပေါ်မှာနှီးကိုနေတဲ့အကြောင်းရင်းတွေကဘာတွေလဲ။အဲ့ဒါကိုလည်းကျွန်တော်တို့ဉာဏ်နဲ့သူအပြင်မပြေးနိုင်ဘူး
။ဖွဲ့စည်းပုံကတားထားရဆိုရင်တချို့ကိစ္စတွေကဘယ်လိုမှဖြတ်လို့မရတဲ့ကိစ္စတွေရှိရပါတယ်နိုင်ငံရေးအချင်း။ဒါပေမဲ့ဒီကိစ္စမှာစီးပွားရေးအချင်းပြည်သူ့ကိုအခွင့်အလမ်းဖွင့်ပေးဖို့ကဖွဲ့စည်းပုံနဲ့တော့သိမဆိုင်ဘူးရှင်ဘယ်နေရာအဓိကဖြစ်နေလဲအဲ့ဒါကိုလက်တွေ့တစ်ခုလောက်နမူနာပေးပါခင်ဗျာ
လက်တွေ့ဆိုရင်နမူနာပေးနေတယ်ဥပမာအင်ဒိုနီးရှားနမူနာတစ်ခုကျွန်တော်ကောင်းနေပါဘူးအဲ့ဒါပါလဲဆိုအင်ဒိုနီးရှားမှာအချိန်ကအားလာဆိုရင်စနစ်ကလည်းအကြောင်းလေးလုပ်ပါလေခါဟိုအတော့ကုန်ဌာနရေးအချက်တော်ပေါ့ဘောရအဲ့လိုမှာပါလို့ခင်လဲရှိဘူးကျွန်တော်ဖတ်မိတာပေါ့နော်ဒီအောက်ကုန်ဌာနကိုစက်ခဏလုံးထည့်လိုက်ထည့်လိုက်ပြီးတော့အင်္ဂလန်ကကုမ္ပဏီကိုတခါလေအပြီးတောင်လေးလိုက်တယ်။ဟိုအချိန်လေးအချိန်တစ်ခုတည်းပေါ့။အဲ့လိုလုပ်နေကြမဟုတ်တဲ့အားမျိုးနဲ့ဖောက်ထည့်လိုက်တဲ့အခါတခါလေအပြောင်းလဲတာဒီဒီနဲ့ပုံစံမျိုးသွားတယ်။ဆိုတော့အဲ့လိုဟာမျိုးသွားတယ်ကျွန်တော်ကလက်ရှိရန်လျားနေတော့ဒီလိုမှမဖြစ်နဲ့
။ဟုတ်ကဲ့။ဆိုတော့အခုမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့ကမ္ဘာဘန်တို့အာရှဖွံ့ဖြိုးရေးဘန်တို့ကတော့တိုးတက်မှုအပေါင်းလက္ခဏာပြတယ်လို့အမြဲတမ်းရေးကြရဲထင်ပါတယ်တကယ်လက်တွေ့မှာရောမြန်မာပြည်သူရဲ့ဘဝဒါဒီစိတ်နေနေကြည့်ရင်ပူပြီးတော့ကာယပျော်ရွှင်မှုရှိရလို့ထင်ပါလားစီးပွားရေးအဖြစ်ဒီဟာအင်းကပစုတစ်ထည်တဲ့စီးရဲ့စီးရဲ့နံပါတ်တွေကိုပစု23နဲ့ဝလာထိုင်လာစားခြင်းအဲ့လိုအခြေခံနဲ့နေနှိုင်းရှင်ပြီးပြောပြပေးပါလားခင်ဗျာ
ဟုတ်တယ်နိုင်ငံတကာဖွဲ့စည်းတော့ပြောကြတယ်ပြောကြတော့တကယ်တော့ဗျာဟိုရေမရှိတဲ့အိုင်တွေကိုဟိုပေါက်လိုက်လို့ရှိရင်ဒီအနေအားဖြင့်ဒီကဝင်ဖြေးမှာတော့ပြေးကြတယ်။အားပို့တဲ့ပုံပြောနေနိုင်ငံနဲ့ရှင်ကျွန်တော်တို့ကအဲ့လိုရှိနေတာ။ဟုတ်အဲ့တော့အဲ့ဒီမှာအခွင့်အရေးအများကြီးရှိတယ်။အခုကကျွန်တော်တို့ကယက်သားအဆွေရတက်လာတယ်။ယက်သားကမတက်နိုင်ဘူးဆိုတက်နိုင်ဘူးဖြစ်စီ။ငါကစေတနာရဲ့အရင်းမျိုးဖြစ်တယ်။ဖြစ်ပုံကြတယ်ကျွန်တော်တို့ကြောင်းပါတယ်။ကျောင်းကတော့အခုကျွန်တော်ယူဆတယ်။ဟိုတိုက်ကြည့်ကြတာအတွက်ကဒီအကြောင်းလေးအဖေတို့ရကြတယ်အရင်နဲ့ဆိုင်ရင်တော့တန်ကြီးကြီးသားရဲ့အချင်းကဒီပုံရတော့တိုးတက်လာလို့ဒီနေပါလေအခုလည်းရှိတယ်ကျွန်တော်တို့လက်ရှိအခက်အခဲကြောင်းရင်းရဲ့ဒီစားဟိုကြောင်းနေတဲ့အချင်းကအဟန္တာပြီးဖြစ်နေတာပေါ့ဒါနဲ့ဒါအကျော်မတော်ရင်ရအောင်ကျော်သွားတယ်အေးမမြန်မလားဆိုတာပြော
ဆိုတော့အဲ့ဒီလိုအခက်အခဲအတားအဆီးကိုပြင်နိုင်ခြင်းဒီအနောက်နိုင်ငံတွေအထူးသဖြင့် American ပြည်ထောင်စုကရင်းနှီးမြှုပ်နှံနိုင်တဲ့စီးပွားရေးatmosphere ဖြစ်လာနိုင်တဲ့အခြေအနေကိုဥတည်စီပါလားခင်ဗျာဥတည်နေထင်ပါလား
အဲ့တော့ကျွန်တော်ဒီနေ့နည်းနည်းလို့လေအမေရိကန်နဲ့အနောက်နိုင်ငံတွေဥရောပနိုင်ငံတွေနဲ့လာပြီးရင်းနှီးမြှုပ်နှံနေအနေထားကတော့ရှိတော့ရှိလာမယ်ကိုတော့ဟိုအချိန်တစ်ခုလုံးမယ်ဒါပေမဲ့ဖြစ်နေတာကတော့အဒီအရှပ်ဂျပန်ကိုရီးယားအာဆီယံ
အိန္ဒိယရော
အိန္ဒိယလည်းပါပါလေဒါပေမဲ့အိန္ဒိယကတော့ထင်တယ်လို့မလာသေးဘူးပေါ့နော်လာပြီဒါပေမဲ့ဒီဘက်မှာတော့ကုနာရေရှိတဲ့အိုင်ဖြစ်တဲ့အတွက်ကြောင့်လာလာတော့အများကြီးရှိနေတယ်တော့ဆိုတော့ကျွန်တော်တို့ဖောက်ထည့်တဲ့ဆွေးနေရမှာဒါမျိုးပါလာပေါ့နော်ဘသူတွေလာနေဟောကိုကဘာလုပ်ပြီးလဲဘယ်ပုံစံနဲ့လုပ်ပြီးလဲနိုင်မှုတည်တာပေါ့သူတို့လုံးတိုင်းအားကအချိန်လိုနေသေးတယ်လေဒါပေမဲ့အခုတောင်မှတိုင်းပြည်သားကကိုဟာကိုကြုံလာတယ်တကယ်လို့ပြောတော့နေရာကြဥစ္စာကိုလက်ကင်ပြီးနေတယ်ပါပဲနေတော့ရှင်မလောက်ရှင်ဒီလိုကြီးဖြစ်ဖို့လိုလို့ရတယ်အဲ့ဒီမှာသူပေါင်းစပ်ပြီးတယ်လို့ပါ